မြန်မာနိုင်ငံရန်ကုန်မြို့အနီးတိလဝအထူးစီးပွားရေးဆောင်တည်ဆောက်တာမှာဒေသခံတွေဆုံးရှုံးနေတာခေရတာတွေကိုဖြေရှင်းပေးဖို့စီမံကိန်းမှာအဓိကပါဝင်ခဲ့တဲ့ဂျပန်ဖွံ့ဖြိုးရေးအေဂျင်စီကိုလယ်သမားရေလှုပ်ရှားသူတွေဂျပန်နိုင်ငံအထိတွားရောက်ပြီးတော့တောင်းဆိုခဲ့ကြပါတယ်။ဂျပန်အပြည်ဆိုင်ရာကော်ပိုရေးရှင်းအေဂျင်စီ JICA နဲ့တိုချိုမြို့မှာတွေ့ဆုံဆွေးနွေးပြီးစီမံကိန်းကာလမှာနစ်နာမှုတွေကိုစုံစမ်းစစ်ဆေးဖြေရှင်းပေးဖို့ကိုလည်းတိုက်တွန်းခဲ့ကြပါတယ်။အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့တီလဝါစီမံကိန်းနဲ့ပတ်သက်လို့တော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။တီလဝါအထူးစီမံကိန်းကိုအကောင့်ထဲပေါ်တည်ဆောက်တဲ့နေရာမှာဒေသခံတွေရဲ့ထိခိုက်နစ်နာမှုတွေကနေအကာအကွယ်မပေးနိုင်ဘူးဆိုတဲ့ကန့်ကွက်လွှာကိုဒေသခံလယ်သမားတွေရဲ့ကိုယ်စားလှယ်တွေကဂျပန်နိုင်ငံတိုချိုမြို့ရဲ့အခြေစိုက် JICA ရဲ့စုံစမ်းစစ်ဆေးရေးအရာရှိလက်ထက်ကိုယ်တိုင်ပေးအပ်ခဲ့ကြတာဖြစ်ပါတယ်။ဒေသခံတွေရဲ့တောင်းဆိုချက်အပေါ်မှာ JICA အနေနဲ့အလေးထားဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းလည်းတီလဝါလူမှုဘဝဖွံ့ဖြိုးရေးအဖွဲ့ကဥဆောင်ကော်မတီဝင်ဦးမြလှိုင်ကပြောပါတယ်
။တိုချိုမြို့ကိုကျွန်တော်တို့ရောက်ရှိအောင်လာပြီးတော့ဒီ JICA ရဲ့အကြီးအကဲတဦးဖြစ်တဲ့ပုဂ္ဂိုလ်လက်ထဲကိုကျွန်တော်တို့ထည့်လိုက်ခြင်းအပြင်ယခုလက်ရှိဟတာ400မှာခံစားနေရတဲ့ဒေသခံတွေရဲ့ထိခိုက်ခံစားမှုတွေကိုအချိန်မီကုစားနိုင်ဖို့နဲ့နောက်ဒုတိယဟိုဆက်လက်အကောင့်ထဲပေါ်မဲ့ဟတာ2000မှာဆောင်ရွက်မဲ့ကိစ္စတွေအတွက်ကိုလည်း JICA အနေနဲ့အခုလိုတင်ပြခြင်းအပြင်ပေါ့လေသူ့ရဲ့မူဝါဒအနေနဲ့အညီအဲကျွန်တော်တို့တော့ဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်တို့အဲ့လိုတော့မျှော်လင့်ပါတယ်
စီမံကိန်းအကောင့်ထဲပေါ်တဲ့နေရာမှာသဘာဝပတ်ဝန်းကျင်နဲ့လူမှုရေးအရာဆုံးရှုံးနေတာမှုတွေရှိခဲ့တယ်လို့ပွင့်လင်းမြင်သာမှုတွေအားနေတာနောက်ဂျပန်ပြည်ပဆိုင်ရာကော်ပိုရေးရှင်းအေဂျင်စီ JICA ရဲ့စံနှုန်းတွေနဲ့အညီဆောင်ရွက်ဖို့နဲ့တာဝန်ယူဖို့ပြက်ကွက်ခဲ့တယ်လို့လည်းဒေသခံတွေနဲ့လှုပ်ရှားသူတွေကဆွဆွဲခဲ့ကြတာပါဂျပန်နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်တဲ့မဲကောင်စောင့်ကြည့်ရဲ့အဖွဲ့ကမီနာရီတတ်ဆူချီကဝါကတော့ JICA အနေနဲ့အမြန်ဆုံးစုံစမ်းစစ်ဆေးတာဝန်ယူဖို့တောင်းဆိုထားတယ်လို့ပြောပါတယ
် The examiner of JICA they received today the objection from the villagers within 1 month the examiner will
သူပြောသွားတာကတော့ဒေသခံတွေရဲ့ကန့်ကွက်စာကိုလက်ခံရရှိခဲ့တဲ့ JICA agency ကစုံစမ်းစစ်ဆေးသူတွေအနေနဲ့စီမံကိန်းဒေသကလဲသမားတွေရဲ့တိုင်တန်းချက်တွေကိုကဏ္ဍဦးလေ့လာစစ်ဆေးရမှာဖြစ်ပြီးတော့ဒေသခံတွေတကယ်ပဲထိခိုက်နစ်နာမှုရှိမရှိတလားအတွင်းမှာစုံစမ်းစစ်ဆေးပြီးတော့လိုအပ်သလိုဆောင်ရွက်ပေးသွားရမှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါဒေသခံတွေအနေနဲ့တီလဝါအထူးစီမံကိန်းဇုံကိုစန့်ကျင်နေတာမျိုးမဟုတ်ဘဲနဲ့ထိခိုက်နစ်နာမှုတွေနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ပြက်ကွက်တာကိုတင်ပြနေတာသာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါပေမဲ့လည်းအရင်ကတင်ပြချက်တွေကို JICA ကတုံ့ပြန်မှုမရှိတဲ့အတွက်လည်းအခုလိုမျိုးဂျပန်နိုင်ငံကအေဂျင်စီအထိတင်ပြရတာဖြစ်တယ်လို့လည်းစီမံကိန်းအတွင်းဆုံးရှုံးနေတာခရယာသူတူဦးလည်းဖြစ်တဲ့ဦးကျော်ကျော်ကပြောပါတယ်။
ကျွန်တော်တို့ကတော့ဦးတောင်းဆိုချင်တာကတော့ပေါ့နော်ဂျပန်ဒီ JICA guideline သူတို့ guideline ရှိပါကျွန်တော်မြန်မာနိုင်ငံ2012လေယာဉ်ဥပဒေရှိသလိုဂျပန်ဒီ JICA guideline တွေရှိပါတယ်အခုလက်ရှိစံစားနေရတဲ့ဒေသခံလေသမားတွေအားလုံးဒီမူလအဆင့်တန်းနဲ့မနှိမ်ချသောအဆင့်တန်းဆိုတဲ့ JICA guideline တွေမှာပါပါတယ်ကျွန်တော်တို့ကဒီစီးပွားရေးစုံကြီးဒီလိုအခုစီးပွားရေးစုံကြီးရဲ့ဟာကြီးကိုကျွန်တော်ကန့်ကွက်နေတာဟုတ်ပါအောင်တားဆီးနေတာဟုတ်ပါအောင်ကျွန်တော်တို့အားလုံးကိုကျွန်တော်တို့သဘောတူပါတယ်ဒါပေမဲ့ကျွန်တော်တို့ဒေသခံလေသမားတွေကဥပဒေပေါင်းတွင်းရတန်လဲနေရာခြောက်ရိုက်နဲ့ပတ်သက်လို့အခုရော်ကျင်းနှုံးနဲ့ပတ်သက်လို့ပေါ့နော်ဥပဒေပေါင်းရှိပါတယ်ဥပဒေအတိုင်းကျွန်တော်တို့လိုလို့ချင်ပါတယ်ဒါနည်းဘယ်လောက်ဆိုတာကိုကျွန်တော်မသုံးတော့ပါဥပဒေအတိုင်းကျွန်တော်တို့လိုချင်ပါတယ်
တီလဝါအထူးစည်းဝါးရေးဆောင်စီမံကိန်းကို2013ခုနှစ်မှာစတင်အကောင့်ထည့်ဖော်ခဲ့တာဖြစ်ပြီးတော့မြန်မာတီလဝါအထူးစည်းဝါးရေးဆောင်ဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီလီမိတက်ကပြည်တွင်းရင်းနှီးမြှုပ်နှံမှုအဖြစ်နဲ့မြန်မာနိုင်ငံသားတွေက52ရာခိုင်နှုန်းပါဝင်မြှုပ်နှံမှာဖြစ်ပါတယ်။ JICA ဂျပန်ပြည်ပဆိုင်ရာကော်ပိုရေးရှင်းအေဂျင်စီအပါအဝင် Mitsubishi, Sumitomo နဲ့ Mayubeni ဆိုတဲ့ဂျပန်ကုမ္ပဏီတွေက49ရာခိုင်နှုန်းရင်းနှီးမြှုပ်နှံထားကြပါတယ်ရှင်။